ကိုဗစ်ကာယောဂါကြီးဖြစ်နေချိန်မှာတရုတ်နိုင်ငံရဲ့နိုင်ငံတကာပုံရိပ်အကြီးအကျယ်ကျဆင်းသွားတယ်လို့ဒီမိုကရေစီအသားချနေတဲ့နိုင်ငံတရားစင်ကျော်ကလူထုစစ်တမ်းမှာဖော်ပြလိုက်ပါတယ်။အမေရိကန်ခြေစိုက်ပြည်သူ့ဒေသနာဌာနကဇွန်လကနေဩဂတ်စ်လတွင်ဒီနိုင်ငံပေါင်း14နိုင်ငံကလူပေါင်း14,000ကျော်ကိုတယ်လီဖုန်းကတဆင့်စစ်တမ်းကောက်ရာမှာဖြေဆိုသူ62ရာခိုင်နှုန်းကတရုတ်အစိုးရအနေနဲ့ကိုဗစ် -19 ရောဂါကင်တွယ်တာညံ့ခဲ့တယ်။နောက်38ရာခိုင်နှုန်းကပဲအာရှစီးပွားအင်အားကြီးတရုတ်ကိုအကောင်းမြင်ခဲ့တယ်လို့ဆိုလိုက်ပါတယ်။အခုလိုတရုတ်ပေါ်ဆိုးမြင်တာကနိုင်ငံတစ်ခုနဲ့တစ်ခုကြားခြားနားမှုရှိခဲ့ပြီးအဆိုးဆုံးကတော့ဂျပန်၊ဆွီဒင်နဲ့ဩစတြေးလျတို့မှာဖြစ်ခဲ့က80ရာခိုင်နှုန်းကျော်ကမကောင်းမြင်ခဲ့ကြတယ်လို့ဒီစစ်တမ်းသစ်မှာဖော်ပြထားပါတယ်။ဩစတြေးလျကဖြည့်ဆိုသူ81ရာခိုင်နှုန်းကတော့တရုတ်ပေါ်မကောင်းမြင်ခဲ့ကြပြီးဒါကမနှစ်2019ခုနှစ်စစ်တမ်းမှာ58ရာခိုင်နှုန်းပဲအခုလိုအဆိုးမြင်ခဲ့တာကနေအများဆုံးအဖြစ်ကျဆင်းသွားတာပါလို့စစ်တမ်းကထောက်ပြတာပါတယ်။တကယ်တော့ဩစတြေးလျဘက်ကနေကိုရိုနာဗိုင်းရပ်စ်မူလအစကိုလက်လက်စွာစုံစမ်းခွင့်ပေးဖို့ဒီဗိုင်းရပ်စ်မနစ်ကဝူဟန်မှာစတွေ့ခဲ့တဲ့တရုတ်ဘက်ကိုတောင်းဆိုခဲ့ရမှာတရုတ်ဘက်ကတော့ဩစတြေးလျဘာလီသွင်းကုန်အပေါ်အခွန်တိုးမြင့်တာနဲ့အမေသာတင်သွင်းခွင့်ရက်ဆိုင်တာတွေလုပ်ခဲ့တာကြောင့်ဆက်ဆံရေးတင်းမာလာခဲ့ပါတယ်ခင်ဗျာ။